မ္မပညာရေးကိုနိုင်ငံတကာနဲ့အဆင့်မြင့်စေဖို့အတွက်အမေရိကန်ပညာရေးအဖွဲ့အစည်းတွေအချိန်လန်းစတင်လိုက်ပါပြီ2012ခုနှစ်မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာပညာရေးပူးပေါင်းဆောင်ရွက်မှု IAPP အစီအစဉ်မှာပါဝင်ဖို့အတွက်နိုင်ငံတကာပညာရေးအဖွဲ့အစည်း Institute of International Education ကဝါရှင်တန် DC American University အပါအဝင်စုစုပေါင်းတက္ကသိုလ်9ခုကိုရွေးချယ်လိုက်ပါတယ်မြန်မာနိုင်ငံရဲ့အဆင့်မြင့်ပညာရေးစွမ်းဆောင်ရည်မြင့်တင်ဖို့အတွက်မြန်မာတက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်မဲ့မဟာဗျူဟာစီမံကိန်းလုပ်ငန်းအစီအစဉ်မှာမြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ခဲ့မှုတွေအတွေ့အကြုံတွေပေါ်အခြေခံပြီးတော့ဒီတက္ကသိုလ်9ခုကိုရွေးချယ်ခဲ့တာပါဒီတက္ကသိုလ်တွေထဲမှာအရီဇိုနာပြည်နယ်တက္ကသိုလ်မြောက်ပိုင်းအရီဇိုနာတက္ကသိုလ်ဘောပြည်နယ်တက္ကသိုလ်ဟဝိုင်ယီပစိဖိတ်တက္ကသိုလ်မြောက်ပိုင်းအယ်လီနွိုင်းတက္ကသိုလ်စတန်ဖို့ဒ်မက်ဆာချူးဆက်ဥပဒေဆိုင်ရာတက္ကသိုလ်နဲ့ဝါရှင်တန်တက္ကသိုလ်တွေပါဝင်ပါတယ်မြန်မာလူခွင့်ရေးနဲ့ဒီမိုကရေစီမြင့်တင်ရေးဆောင်ရွက်ရာမှာအရင်တည်းကအမေရိကန်တက္ကသိုလ်နဲ့မြန်မာနိုင်ငံဟာအထူးဆက်သွယ်ဆောင်ရွက်မှုတွေရှိခဲ့တယ်လို့အဲ့ဒီတက္ကသိုလ်ရဲ့ ASEAN Study Center ညွှန်ကြားမှုနဲ့နိုင်ငံတကာပါမောက္ခဒေါက်တာပက်ခွန်ဟန်းကပြောဆိုပါတယ်ဒေါက်တာပက်ဟာ IAPP မြန်မာအစီအစဉ်အတွက်ပညာရေးအဖွဲ့အစည်းကြီးတွေရဲ့ကိုယ်စားလှယ်တစ်ဦးဖြစ်နေဆောင်ရွက်မှာလည်းဖြစ်ပါတယ်အခုလိုပူးပေါင်းဆောင်ရွက်လာခဲ့တဲ့အစဉ်အလာတွေကြောင့်လဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဆယ်စုနှစ်နှစ်ခုနှီးပါကြနေအခြေချုပ်ကလွတ်ပြီးတဲ့နောက်2012ခုနှစ်စက်တင်ဘာလအမေရိကန်တက္ကသိုလ်မှအမေရိကန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့လည်းသူကပြောဆိုပါတယ်အမေရိကန်နိုင်ငံနဲ့အနီးကပူးပေါင်းဆောင်ရွက်မှုရှိတဲ့နိုင်ငံမှာကန္ဓာပေါင်းစုံတိုးတက်ဖွံ့ဖြိုးမှုအတွက်အခုလိုပူးပေါင်းဆောင်ရွက်ရေးတွေမှာပါဝင်ပတ်သက်မှုရှိမယ်လို့အောက်ချုပ်ရေးဆိုင်ရာလက်ထောက်အကြီးအကဲ Violet Adel ကပြောဆိုပါတယ်ဒီပူးပေါင်းဆောင်ရွက်မှုကတက္ကသိုလ်ပညာရေးကဏ္ဍဥဆောင်မှုအပိုင်းမှာပါဝင်မှာဖြစ်ပါတယ်ဒီအစီအစဉ်မှာပါဝင်မဲ့တက္ကသိုလ်တိုင်းဟာဥဆောင်ကော်မတီတွေဖွဲ့ပြီးတော့မဟာဗျူဟာကျတဲ့အစီအစဉ်တွေရေးဆွဲရမှာဖြစ်ပြီးအဓိကရည်မှန်းချက်၅ခုလည်းထားရှိမယ်လို့သိရပါတယ်